ဗြိတိရှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်နဲ့ဗန္ဒာယေးဝန်ကြီးတို့ကိုကိုဗစ်ကာလကန့်သတ်ချက်တွေချိုးဖောက်ပြီးလူစုဝေးခဲ့တဲ့ပါတီပွဲတက်ရောက်ခဲ့တာကြောင့်ဒဏ်ငွေပေးဆောင်ဖို့ပြစ်ဒဏ်ချမှတ်ခံရကြောင်းဗြိတိန်အစိုးရကအင်္ဂါနေ့ကထုတ်ပေါ်ပြောဆိုပါတယ်။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကတော့ဒီပွဲတွေကိုအလုံးနဲ့ပတ်သက်တယ်ထင်လို့သွားခဲ့မိတာလို့ပြောဆိုပါတယ်
။ Let me say immediately that I've paid the fine and I once again offer a full apology.
ရဲဌာနကနေဒဏ်ငွေဆောင်ဖို့နိုတစ်စာကိုရခဲ့ပါတယ်ကျွန်တော်ဒဏ်ငွေပေးဆောင်မှာဖြစ်တယ်လို့ကျွန်တော်အပြည့်အဝတောင်းပန်အပ်ပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကပြောဆိုသွားတာပါနံပါတ်30ဒေါင်းနင်းလန်ဝန်ကြီးချုပ်ယုံနဲ့ဝန်ကြီးများယုံတွေမှာလူစုလူဝေးလှုပ်ခဲ့တဲ့အတွေ့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်နဲ့ဗန္ဒာယေးဝန်ကြီးတို့ဒဏ်ငွေပေးဆောင်ရတာဖြစ်ပါတယ်သူတို့ကိုလူစုလူဝေးလှုပ်ခဲ့တဲ့ပါတီပွဲပေါင်း12ခုအတွေ့စစ်ဆေးမှုတွေပြုလုပ်နေပါတယ်2020ခုနှစ်နဲ့2021ခုနှစ်တွေအတွင်းကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ကန့်သတ်မှုတွေပြဋ္ဌာန်းထားချိန်မှာအခုလိုလူစုခဲ့တဲ့အတွက်ပြစ်ဒဏ်ချမှတ်ခံရတာပါဒီလူစုလူဝေးလုပ်တဲ့ပါတီပွဲတွေကိုတက်ရောက်ခဲ့တဲ့အခြားဝင်ကြီးတွေနဲ့အစိုးရဝန်ထမ်း50ကျော်လဲပြစ်ဒဏ်ပေးခံရမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အတိုက်ခံနိုင်ငံရေးအင်အားစုတွေကတော့ဒီကိစ္စအတွက်ဝင်ကြီးချုပ်နှုတ်ထွက်ဖေးဖို့တောင်းဆိုကြပါတယ်